င်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်လ29ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူမြန်မာနိုင်ငံမှာတရုတ်နိုင်ငံဘက်က3ရက်ကြာစစ်ရေးလေ့ကျင့်မှုကိုစတင်လိုက်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာသတင်းဆောင်မတွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာအာဏာသိမ်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တာပြီးအားလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်တဲ့ပြင်ပြည်သူတွေရဲ့ဒုက္ခတွေသာရှည်ကြာစီမှာဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စစ်ကောင်စီကျင်းပမဲ့မိသည့်ရွေးကောက်ပွဲကိုမှထောက်ခံပံ့ပိုးတာမလုပ်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာဩဂတ်လ26ရက်နေ့ကစတင်ကျင်းပတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA အစည်းအဝေးမှာတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစစ်တပ်ရဲ့အဆက်မပြတ်ဆိုးရွားတဲ့လုပ်ရက်တွေကြောင့်အလုံးစုံပြတ်တုံးနေပြီဖြစ်ကြောင်းစစ်တပ်ကရက်ဆက်ကြမ်းကြုတ်မှုတွေဆက်လက်ကျူးလွန်နေပြီးစီမံခန့်ခွဲမှုညံ့ဖျက်မှုတွေကြောင့်ပြည်သူတွေနေစဉ်နဲ့အမျှဒုက္ခဆင်းရဲရောက်နေရတဲ့အကြောင်းတာမတ်ကြီးဦးကျော်မထွန်းကထောက်ပြပြောဆိုခဲ့ပါဗျ။စကိုင်းတိုင်းပလဲမြို့နယ်မှာဩဂတ်လ25ရက်နေ့ကစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်လူ 9,000 ကျော်ကနေရဲစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါဗျ။စစ်ကောင်စီတပ်နဲ့ပြူစောတီပူးပေါင်းအဖွဲ့ကအင်မတီကြီးရွာနီးမှာတဆွဲထားပြီးလက်နက်ကြီးတွေနဲ့ကြီးရွာတွေဘက်ကိုပစ်ခတ်နေတာကြောင့်ဒါယာကုန်းတပြေကုန်းတလိုင်းကန်ရွာတွေအပါအဝင်ရွာ9ရွာခန့်ကဒေသခံတွေထွက်ပြေးနေရတာပါဒေသခံတွေဟာအခုချိန်ထိနေရက်မပြတ်နိုင်သေးဘူးလို့လုံခြုံရေးအမေဖော်လိုတဲ့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတူက RFA ကိုပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာလဲဆောင်တဲတွေနဲ့ယာယီတဲတွေမှာနေထိုင်နေကြတယ်လို့ဆိုပါတယ်စားတောက်ရေးအခက်အခဲကြုံနေရတယ်လို့လည်းဆိုပါတယ်ခင်ဗျာတန်းတမရော TNLA သိမ့်ပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။ဩဂတ်လ29ရက်ဒီကနေ့မနက်တနားခွဲကန်ကတီဘောမြို့အုတ်ချင်းရက်ွက်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားထိခိုက်သေဆုံးခဲ့တယ်လို့တန်းတမရော TNLA ပြောခွင့်ရလွှေးရည်ဦးက RFA ကိုပြောပါတယ်။ဩဂတ်လ18ရက်နေ့ကလည်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား2ဦးသေဆုံးသွားပါတယ်။စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးကြောင့်တီပွားမြို့နယ်မှာဇူလိုင်လ19ရက်နေ့ကနေဩဂတ်လ19ရက်နေ့အထိအရက်သား19ဦးသေဆုံးပြီး19ဦးထိခိုက်ဒဏ်ရာရတယ်လို့ရှမ်းလူခွင့်ရေးမှန်နိုင်ကဩဂတ်လ26ရက်နေ့မနေ့ကထုတ်ပြန်ပါတယ်ခင်ဗျာ ARV တိုင်းပသိမ်အချင်းထောင်ကနိုင်ငံအချင်းသား90အပါအဝင်အရက်သား295ဦးဩဂတ်လ25ရက်နေ့ကမြောင်းမြအချင်းထောင်ကိုပြောင်းရွှေ့လိုက်တယ်လို့နိုင်ငံအချင်းသားတွေနဲ့ဒေသခံတွေက RFA ကိုပြောပါတယ်ပသိမ်မြို့ကိုတော်လိုင်းရိုက်တက်တွေထိုးစစ်ဆင်လာနိုင်နေဆိုတဲ့သတင်းတွေကြောင့်စစ်ကောင်စီကအခုလိုထောင်ပြောင်းရွှေ့တာလို့လုံခြုံရေးအမြင့်ဖော်လိုတဲ့နိုင်ငံရေးအကျဉ်းသားဟောင်းတူက RFA ကိုပြောပါတယ်။လာမယ့်ရက်အနည်းငယ်မှာလဲပသိမ်အကျဉ်းထောင်ကနိုင်ငံရေးအကျဉ်းသားတွေအပါအဝင်တခြားအကျဉ်းသားတွေကိုရန်ကုန်အင်းစိန်အကျဉ်းထောင်ကိုထပ်မံပြောင်းရွှေ့ဖို့ရှိနေတယ်လို့သူကပြောပါတယ်။အခုထောင်ပြောင်းရွှေ့မှုမှာနေဆက်ဖြတ်ကျော်မှုအပါအဝင်တခြားအမှုနဲ့အကျဉ်းသားတွေလည်းပါဝင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရဲ့ PPNM ကဩဂတ်လ29ရက်နေ့ဒီကနေ့မှာထုတ်ပြန်ပါတယ်ခင်ဗျာမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီအနေနဲ့ထိုင်းနိုင်ငံကဘတ်ငွေကိုတန်ပေးအပ်လူတန်းခဲ့ကြောင်းကိုဘန်ကောက်ပို့သတင်းကဖော်ပြပါတယ်ဒီလူတန်းငွေကိုမြန်မာနိုင်ငံပြည်ပခမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးနေတဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကိုဩဂတ်လ26ရက်နေ့ကပေးအပ်ခဲ့တဲ့အကြောင်းကိုထိုင်းနိုင်ငံကြားရေးဝန်ကြီးဌာနအမြင့်နဲ့အတွင်းဝင်ကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လကလာအိုနိုင်ငံဘီယန်ဂျင်းမှာကျင်းပတဲ့58ချိန်မြောက်အာဆီယံဝင်ကြီးများအစည်းအဝေးမှာထိုင်းနိုင်ငံဂျာယီဝင်ကြီးကမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးမယ့်အကြောင်းကတိပြုခဲ့တဲ့အတိုင်းပေးအပ်တာဖြစ်တယ်လို့ဆိုပါတယ်သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်တရုတ်မြန်မာနယ်စပ်မှာတရုတ်နိုင်ငံဘက်က3ရက်ကြာစီးရီးလေ့ကျင့်မှုကိုဒီကနေ့စတင်လိုက်ပါတယ်ဒါဟာမြန်မာနိုင်ငံတဲကတိုက်ပွဲတွေကိုဟန်တားဖို့နဲ့အနောက်နိုင်ငံတွေကမြန်မာအရေးမှာဝင်မဆွတ်ဖက်ဖို့တတိပေးတာလို့လေ့လာသူတွေကသုံးသပ်ပါတယ်ဒီအကြောင်းအပြည့်အစုံကိုမရင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ
တရုတ်ပြည်သူလူမျိုးရေးတပ် PLA ဟာတရုတ်မြန်မာနယ်စပ်မှာကြီးတက်တဲ့လေတပ်ပူပေါင်းပြီးတော့၃ရက်ကြာစစ်ရေးလေ့ကျင့်မှုကိုဩဂုတ်လ29ရက်ဒီကနေ့မှာစတင်လိုက်ပါတယ်လက်ရှိမှာတော့ကျဲကောင်မြို့ပေါ်မှာတရုတ်စစ်တပ်ကတင့်ကားတွေနဲ့ကင်းလှည့်တာအပြင်ဝေဟင်ကနေပါကင်းလှည့်တာတွေမြင်တွေ့နေရတယ်လို့ရွှေလီမြို့မှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတယောက်က RFA ကိုပြောပါရယ
်အရင်ကတော့ဒီဘက်မှာတော့သူတို့စီရလာလိချင်တာမျိုးတော့မရှိဘူးပေါ့နော်အခုတော့ဒီမြန်မာပြည်အခြေအနေဆူလာနေမြဒီဘက်မှာသူတို့တွေလည်းတင်ကားတို့ဘာလို့ဒီဘက်မှာလာချပြရတယ်ပြီးရင်သူတို့လဲပြရတယ်အဲ့လိုမျိုးတွေစီရလာလိချင်ပြတာတို့ရှိတာပေါ့
လက်တလုံးမှာတရုတ်မြန်မာနယ်စပ်တခြားတိုက်ပွဲတွေပြင်းထန်နေတာမရှိပေမဲ့နယ်စပ်တခြားကိုရှေ့ကုတ်ယူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဌာနချုပ်နဲ့ထိန်းချုပ်ထားတဲ့နယ်စပ်မျိုးတွေကိုစစ်ကောင်စီကလေကြောင်းနဲ့မကြခဏလာရောက်ပစ်ခတ်တာတွေရှိနေတာပါ။ဒါကြောင့်စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့တော်လှန်ရေးတပ်ဖွဲ့တွေအတွက်နှစ်ဖက်လုံးကိုသတိပေးတဲ့အနေနဲ့စီရေးလေ့ကျင့်လာလို့ကချင်လူမျိုးရေးတပ်မတော် KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက RFA ကိုပြောပါရယ
်။မတီမီပြစ်တာတို့အဒီဘက်မှာဒီလိုလိုတို့ဒီကြီးခိုက်တာတို့မဖြစ်အောင်ပေါ့နော်။အဲ့ဒါကိုကာကွယ်တဲ့အနေနဲ့ဒီကျွန်တော်တို့တော်လန်ရအဖွဲ့အစည်းနဲ့သက်သက်တွေကိုဤပေးတဲ့ပုံစံမျိုးနဲ့ခုလိုမျိုးစီရဲလက်ချင်းတာပြင်မယ်လို့ကျွန်တော်တုံ့တက်တာပါ။
တရုတ်မြန်မာနယ်စပ်ကစီရေးလေ့ကျင့်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကို RFA ကအီးမေးလ်ကနေဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်လာတာမရှိသေးပါဘူး။တရုတ်နိုင်ငံအနေနဲ့နယ်စပ်ဒေသမှာမကြာခဏစီရေးလေ့ကျင့်မှုတွေလှုပ်လာတာဟာမြန်မာပြည်တွင်ပြည်ပခါမှာအနောက်အုပ်စုရဲ့ပါဝင်ပတ်သက်လာမှုကိုဟန့်တားဖို့လှုပ်ဆောင်တာလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါရယ
်။မြန်မာပြည်ချင်းကအတော်ဆိုးရင်ကကောင်းနေပြီ။ဝိုင်းကြီးကအချင်းချင်းကပေါ်ပြနေတာရဲ့အကျိုးဆက်ကျွန်တော်တို့ယူဆပါတယ်။သမားပြည့်အချိန်ဟာစစ်ကောင်စီကြာဆုံးမဲ့နီးပြီးတော့စီးရီးရရှုံးနေတဲ့အနေထားတွေကဒီပေါ်မှာသူတို့ဖြင့်အမေရိကန်နဲ့အနောက်ဘက်ဆူကဘယ်လိုတုံ့ပြန်မလဲ။ဘယ်လိုပါဝင်လာမလဲဆိုတာကိုသူတို့ကကြိုပြီးတော့ဟန်တာချလိုက်စီးပင်းစင်းမှုကိုကျွန်တော်ထင်ပါတယ
်။ပထမအကြိမ်2029စစ်စင်ရေးတိုက်ပွဲပြင်းထန်လာပြီးတဲ့နောက် K3C လို့အမည်ပေးထားတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ၊ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်ဦး CNF တို့နဲ့အမေရိကန်နိုင်ငံသားရေးအတိုင်ပင်ခံ Derek Chollet တို့ကမတ်လ28ရက်နေ့မှာတွေ့ဆုံခဲ့တာရှိပါတယ်။ဒါအပြင် NUG အပါအဝင် KNU, KNPP, CNF အဖွဲ့တွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ် Mr. Tran Suli Ban တို့ဟာဩဂုတ်လ15ရက်နေ့ကအွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်အနေနဲ့မြန်မာနိုင်ငံလွတ်လပ်ရေးအရှုပ်ရှာအာဏာနိုင်ငံရေးပြန်လည်တင်မြှင့်မှုဒီမိုကရေစီအသွင်ကူးပြောင်းရေးတို့ကိုထောက်ခံကြောင်းမြန်မာနိုင်ငံမတိမငြိမ်ဖြစ်မှုနဲ့စစ်ပွဲဖြစ်ပွားနေမှုပြည်ပဆွတ်ဖွဲ့မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောထားပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင်းမောင်တော်နဲ့ဘူတီတောင်ကရိုဟင်ဂျာတွေဟာ2019ခုနှစ်ဩဂတ်စ်လကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုအစုလိုက်ပြုံးလိုက်ထွက်ပြေးခဲ့ရတာအခုဆိုရင်9နှစ်ရှိပါပြီ။လက်ရှိလဲရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ရဲ့တိုက်ပွဲတွေကြောင့်ရိုဟင်ဂျာတွေဟာမြေစာပင်ဖြစ်နေရပြီးဘေးလွတ်ရာကိုထွက်ပြေးနေရဆဲဖြစ်ပါတယ်။ဒီအကြောင်းကိုမတ်ထထအင်ဒရာအောင်ကပြောပြပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်နှောနဲ့ဘူးသီးတောင်မြို့နယ်ကရိုဟင်ဂျာတွေဟာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကတည်းကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပြီးအခု9နှစ်အကြာမှလည်းတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရဆဲဖြစ်ပါတယ်။အခုနှစ်ဩဂုတ်လ4ရက်နေ့ကစပြီးမောင်နှောမျိုးကိုအာရခတက်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ရိုဟင်ဂျာတွေဟာအစုလိုက်အပြုံလိုက်ထပ်မံထွက်ပြေးကြရတာပါရိုဟင်ဂျာ3000ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေရပြီးမြို့ထဲမှာပိတ်မိနေသူတွေလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့နတ်မြစ်ကမ်းမှာစောင့်နေကြတယ်လို့အဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေကပြောပါတယ်နိုင်ငံတကာအနေနဲ့9နှစ်ကြာတဲ့အထိစစ်ကောင်စီတပ်ကိုအရေးမယူနိုင်တာကြောင့်အခုလိုရိုဟင်ဂျာတွေဆူဆူဝဝဒုက္ခကြုံနေရတာလို့မိုဟာမက်ဟူစိန်လို့အမည်လွှဲထားတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာနေထိုင်သူရိုဟင်ဂျာတယောက်က RFA ကိုပြောပါတယ
်စစ်ကောင်စီကလူမျိုးစုံဆဲလာတာခဏနေကြော်ကြော်တောင်ချီလာနေပုံခဏနေတောင်ကြော်တော့ကျွန်တော်တရားမျှတမှုကိုအကူသတိမရဘူးပေါ့နော်နိုင်ငံတကာနဲ့စစ်ကောင်စီစစ်တပ်ဘုတ်ရှင်နိုင်ငံတကာခုံရုံးပေါ်သူတို့မြန်မြန်ဆန်ဆန်သူတို့ကိုအရေးယူမှုတွေလုံးမယ်ဆိုလို့ဆိုရင်ဒါကမြန်မာနိုင်ငံချန်နယ်တော့ဒီတိဆူဆူဝါဝတိလာမှာမဟုတ်ပါဘူ
းရိုဟင်ဂျာတွေဟာ2019ခုနှစ်ကလည်းစစ်တပ်ရဲ့ရက်စက်မှုတွေကိုစိုးဝါးစွာခံရပြီးအခုတိုက်ပွဲကြမှာလဲစစ်ဘေးဒဏ်ကိုကြုံတွေ့နေရဆဲဖြစ်တယ်လို့ဆိုပါရယ်မ ောင်နှမမြို့မှာဒီနေ့အထိစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲပြင်းထန်နေစေဖြစ်ပါတယ်။တိုက်ပွဲအတွင်း AA ကဲထုတ်ထားတဲ့ရိုဟင်ဂျာ2000ခန်းကတော့ AA ထိန်းချုပ်ရာလှဖိုးကောင်ဒုက္ခသည်စခန်းနဲ့ရိုဟင်ဂျာရွာတွေမှာရှိနေတယ်လို့မောင်နှမမြို့ကန်တယောက်က RFA ကိုပြောပါတယ်။
အေးထင်းချောင်းနေမြေမှာရှိတဲ့ရိုဟင်ဂျာတွေရဲ့အရှင်တွေကတော့စာဝတ်နေရေးနဲ့အကျင်းပါရေးဆောင်ရွက်မှုလွယ်ချက်တချို့ရှိတာကလေးပြီးရင်သူတို့ကဘေးကင်းလို့ရှိလို့ပြောလို့ရတာပေါ့နော်လက်ခဲစခဲထောင်နဲ့ရှိပြီးလို့ရှိတယ်အေးနေရာတွေမှာထတာပေါ့နော်ဆိုတော့အေးနေရာတွေကဒီခက်ခဲလုံခြုံတဲ့အရှင်တွေနောက်ပြီးတော့အေးမှာကစာကလေးကဒီကျင်းပါရေးဆောင်ရွက်မှုနေရာတွေအေးအင်တာတွေပါတဲ့အကုန်လုံးတော့ရှိတာပေါ့
ဘင်္ဂလားဒေ့ရှ်နိုင်ငံတန်ခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာလူငယ်များအစီရုံညွှန်ကြားရေးမှူးကိုခင်မောင်ကတော့ရိုဟင်ဂျာတွေဟာတိုက်ပွဲကြမှာညီစာပင်ဖြစ်နေတယ်လို့ RFA ကပြောပါတယ်
လူတွေကတော့နဖာဒလိုရဲ့တိုက်ပွဲကြမှာကျွန်တော်တို့နေစာပင်ပြင်းနေတာလေအခုရကံပြင်းနေတဲ့မှာရှိနေတဲ့ကျွန်တော်တို့ရိုဟင်ဂျာတွေကတော့စားရသုံးရလုံးဝစားမသေးဘူ
းမောင်နှောတိုက်ပွဲအတွင်းမြို့ပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခြင်းလက်နက်ကြီးကြောင့်ရိုဟင်ဂျာယာနဲ့ချီတိဆုံးခဲ့တယ်လို့ရိုဟင်ဂျာတွေကပြောပါတယ်နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအမေရိကန်အထူးတမ်မတ်ကြီးကတော့2018ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခံရတဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့နောက်ွယ်ကနေကြိုးပမ်းအားထုတ်နေတယ်လို့အော်လာ21ရက်နေ့မှာ RFA ကပြောထားပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်မှာတည်ရိတ်မြင့်တက်နေတဲ့ကုန်စည်နှုန်းတွေကြောင့်စားဝတ်နေရေးခက်ခဲနေတဲ့အခြေခံလူဒန်းစားတွေမနှဲပါဘူး။ဒီတဲကတရက်ဝင်ငွေ1000ကျော်ရဖို့ရုန်းကန်နေရတဲ့ရန်ကုန်မြို့ကတန်ခါတဲ့တယောက်ရဲ့အကြောင်းကိုမဆန်းမအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ။
ရန်ကုန်မြို့ကလူနေရပ်ကွက်တွေစက်မှုဇုံတွေတဲကရေစိုးမြောင်းနေမှာငရှင်မြုံထောင်းနေသူကတော့အသက်44နှစ်ရွယ်ဦးထွန်းထွန်းအေးပါငရှင်မြုံနေဖို့ရင်သူ့ရဲ့တနေ့တာကိုအစားပြုလိုက်ပါတယ်ရလာတဲ့ငရှင်တွေကိုသူ့နေထိုင်ရာတကုံမြို့သစ်စိတ်ကမ်းမြို့နယ်60ရပ်ကွက်ကငရှင်အဝယ်တိုင်းမှာရောင်းချပါတယ်ဒီကနေသူ့အတွက်တရက်ကိုငွေကျပ်15,000ဝန်းကျင်ရပါတယ်။ငရှင်မြုံထောင်လို့ရတဲ့ငွေနဲ့မြုံရဲလို့ရတဲ့ဝင်ငွေပေါင်းလိုက်ရင်တော့တစ်နေ့ကို15,000ကုန်ကျစေရှိတဲ့သူတို့မိသားစုအထွတ်တော်လောင်းငါယုံတာရှိပါတယ်။သူ့ရဲ့တစ်နေ့လုံအားခါဟာကြီးမြင့်လာတဲ့ကုန်စည်နှုန်းကိုမလိုက်မိတော့တာကြောင့်အလုပ်လုပ်ရင်းကပဲပိုချက်တဲလာတယ်လို့ဆိုပါတယ်
။ဒီစည်နှုန်းနဲ့ခွေးတို့လုံအားကနေကမမြတာတဲ့ခါကျတော့တနေ့လို့တနေ့စားတော့မှာလေပတ်အောင်မနေရုံနဲ့နောက်တည့်ရနားကိုဆိုတော့မလွယ်ဘူးဖြစ်နေတာပေါ့ဘာလို့ဆိုအပူရှက်မရှိဘူးလေဟုတ်လားလလို့လေစားပေါ်ကတော့အဲ့လိုမျိုးလေးတွေပေါ့
ဦးထွန်းတို့အရင်ဇနီးတဲ့အသက်39နှစ်အရွယ်မတ်ဝော်ဝါခိုင်ကတော့ခင်မုံပြစ်သူနဲ့ငရှင်မြုံရက်တာအပြင်ငရှင်ထောင်ဖို့အတွက်အစာကိုကူထောင်းရပါတယ်ခင်မုံနဲ့တားရဲ့ဝင်ဝင်နဲ့ရက်တီနေရတဲ့သူတို့မိသားစုအတွက်ပိုရှံငွေမရှိပဲနေစဉ်စားဝတ်နေရပူပန်နေရတယ်လို့မဟောဝါခိုင်ကပြောပါတယ်
။စီတောင်ဘူးလိုက်ဝယ်စားနိုင်10ဆားဆန်ဆိုလဲတနေ့မှတပီပဲဝယ်စားနိုင်တယ်။ပြီးတော့နှစ်ချက်စရာလေးနဲ့အဲဘာမှမရှိဘူးကိုမလိုတော့ခုယောက်ျားရတာလေးနဲ့လောကလေးရလိုက်ပြေးဝယ်လိုက်တယ်ပြေးပြီးချက်လိုက်တယ်။အဲယောက်ျားဒီနေ့လုံမသွားဘူးမရှိဘူးနေမကောင်းဘူးဆိုကိုမခက်ခဲတွေတအားကြုံတာပေါ့နော်။ကြုံမင်းမဲ့တဲ့ဒီကဒီလိုပဲလှက်ပတ်ပြီးတော့သူများချက်ချင်းမာလေးစားရတာဗောမာကြီးတို့မှာအဲ့လိုပုံစံမျို
းသူတို့မိသားစုနေတဲ့စင်ကြေဘုံရက်ကွက်မှာဆယ်ပေဝန်းကျင်မြေကွက်တစ်ခုကိုငွေ2သိန်းကျော်နဲ့ဝယ်ယူပြီးနေလာတာ10နှစ်ရှိပါပြီသူကတော့ကိုယ်ပိုင်အိမ်လေးတစ်လုံးရဖို့မျှော်လင့်ချက်နဲ့ရန်ကုန်မြို့ရဲ့လူနေရက်ကွက်တွေကြားမှာငရှင်ထောင်ပြီးဘဝကိုဆက်လက်ရုန်းကန်နေစေဖြစ်ပါတယ်ရှင
်သူများတို့ကချမ်းသာလို့ချမ်းသာခြင်းအေးစိတ်ကောင်းနှလုံးကောင်းနဲ့ကိုယ့်အဖို့ဘဝကိုယ်ပိုင်အိမ်လေးပေါ့ခြံလေးဆိုရင်တိတ်ပြီးတော့ជីជីကြည်တယ်မဟုတ်တော့ပေး20ပေး60လောက်လေဒီလိုပေါ့ဘောဘောအရန်ဟိုပြည်တယ်လဲရက်ွက်မျိုးမဟုတ်တာတော့မှာပေါ့လူကိုလူနေနေလဲရက်ွက်မျိုးလေးမှာအင်းနေရတဲ့ဆိုရင်ကျင်းနေပြီ
RFA ရဲ့ညာပိုင်းအစီအစဉ်တွေဒီမှာပဲညံတာပြပါစေကြည့်ရှုနားဆင်ကြသူအားလုံးစမ်းမှရွှင်လန်းကြပါစေခင်ဗျာ